ဒီကနေ့နိုင်ငံမှာရောက်နေတဲ့မြန်မာနိုင်ငံကနေတပြေးသွားတယ်လို့ဆိုတဲ့သူတို့ခေါ်အပ်ချင်းလူဝင်ကြမှုစနစ်လူနည်းစုတွေကိုဒီကနေ့ရဲ့အစိုးရကစေနာအပြည့်နဲ့လူသားချင်းစာနာမှုအကူအညီတွေပေးနေတဲ့အတွက်အမေရိကန်နိုင်ငံသားဌာနကကြေညာစကားဆိုလိုက်ပါတယ်။အမေရိကန်အနေနဲ့လည်းအဲ့ဒီလူတွေအတွက်အရေးပေါ်အကူအညီတွေပေးနိုင်ဖို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမှာမြန်ကြီးရုံး UNHCR VV ဆိုင်ရာချက်ချင်းနေအဖွဲ့ ICRC နိုင်ငံတကာဆွေးနွေးကြောင်းနေထိုင်ခြင်းဆိုင်ရာအဖွဲ့ IOM အပါအဝင်မိဖက်ဖွဲ့ကြီးတွေနဲ့အနီးကပ်ညှိနှိုင်းဆောင်ရွက်နေတယ်လို့စက်တင်ဘာလ9ရက်နေ့စွန်းနဲ့ထုတ်ပြန်ကြမှာပြောထားပါတယ်။မြန်မာနိုင်ငံတွင်းနဲ့မြန်မာနိုင်ငံကနေဒေသခွင်မှာရောက်နေတဲ့အကူအညီလိုအပ်နေသူတွေအတွက်2016ခုနှစ်အောက်တိုဘာလကတည်းကဆိုရင်အမေရိကန်အစိုးရကပေးခဲ့တဲ့လူသားချင်းစာနာမှုအကူအညီဟာဒေါ်လာ63နဲ့2ပါးရှိသွားပြီလို့လည်းဖော်ပြထားပါတယ်။ဒီကံကြီးနဲ့မှာဩဂုတ်လ25ရက်နေ့နောက်ပိုင်းဆိုးရွားတဲ့လူခွင်ကြီးချူဖောက်မှုဆိုင်ရာဆွဆွဲချက်တွေထွက်လာပြီးတဲ့နောက်ဘင်္ဂလားဒေ့ရှ်ကိုတပ်ပြေးသွားတဲ့လူဝင်ကြောင်းမှုစလင်ကမ္ဘာကြီးအပြင်3,000ထိရှိနေပြီလို့ကုလသမဂ္ဂကစက်တင်ဘာလ10ရက်နေ့မှာပြောထားတာကြောင့်အထူးစိုးရိမ်နေတဲ့အကြောင်းလဲအမေရိကန်နိုင်ငံသားဌာနရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။